မြန်မာပြည်မှာကြားပြတ်ရွေးကောက်ပွဲကျင်းပကိုရပ်ပိုင်းမဲ့လို့ပြောတော့လေရွေးကောက်ပွဲမွေးဆွဲစည်းရုံးမှုတွေကလည်းအရှိန်မြင့်လာနေပါတယ်နိုင်ငံတော်မှာရွေးကောက်ပွဲပေါ်လူစိတ်ဝင်စားမှုတိတိကျကျနည်းတယ်ဆိုပေမဲ့ရခိုင်ပြည်နဲ့အမ်းမြို့နယ်ပဲမှာတော့ရွေးကောက်ပွဲအရင်ရွေးကောက်ပွဲတွေထက်ပိုပြီးတော့လူလူစိတ်ဝင်စားမှုထူးခြားများပြားနေတာတွေ့ရတယ်လို့တုံ့တက်ကြပါတယ်အမ်းမြို့ကရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုစုံစမ်းမေးမြန်းထားတဲ့မက်ခင်ပြည်တွေကပြောပြပေးပါလိမ့်မယ်
မြန်မာနိုင်ငံမှာကြားပြတ်ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမယ်လို့တော့ဒါကြောင့်နိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေဟာလည်းပိုပြီးတော့အကျဉ်းချုပ်ဖြစ်လာပါတယ်။ဒီလက်မဲဆန္ဒနဲ့16နေရာအတွက်ကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲအပေါ်မှာလူလူစိတ်ဝင်စားမှုကတော့အရင်ရွေးကောက်ပွဲတွေလောက်များလာမတွေ့ရပါဘူး။ဒါပေမဲ့လို့ရခိုင်ပြည်နယ်အမ်းမြို့နယ်မှာကတော့နိုင်ငံရေးပါတီကြီးတွေအကျဉ်းနဲ့မဲဆွယ်နေကြတာနဲ့အမျှလူလူရဲ့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုဟာလည်းအရင်အကျဉ်းတွေမှာထက်တာထူးခြားခြားပိုပြီးတော့အားကောင်းနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်လာသူတို့ဖြစ်တဲ့ရခိုင်လူမှုကွန်ရက်ကကိုစီရကျော်ကပြောပါတယ
်။အမ်းနယ်ရဲ့ကျေးရွာတွေမှာကျွန်တော်တရားလို့ဒီကြားပြရွေးကောက်ပွဲအပေါ်မှာလူလူစိတ်ဝင်စားမှုဒီ2015ကထက်ပိုပြီးတော့စိတ်ဝင်စားတယ်ဆိုရက်အနေအထားတွေကိုတွေ့ရတယ်ခင်ဗျာ။လူလူကိုယ်တိုင်ဒီမဲဆင်းတွေကိုအခုကြိုးပြီးတော့မဲဆင်းတွေကတ်ထားပြီးရွာတွေမှာဆိုလို့ရှိရင်ကျော်ညာဆိုင်ပုတ်လေးတွေရှိတယ်။အဲ့မှာတော့တွားပြီးတော့ကြည့်နေကြတယ်ခင်ဗျာနော်။အပြုဝင်နှန်းနေပေါ့နော်ဒီပြည်သူရေးတွေအားစဒီဟာကိုအခုမဲကျင်းလာမယ်ပါမပါဘူးဒါဟိုမဲပေးနိုင်ဖို့လေချိုတင်ပြီးတော့ဒါဟိုဝိရဆိုင်ပြီးတော့ကြည့်နေတယ်ဆိုတဲ့ဟာကိုမြင်ရတယ်အဲပြီးတော့ဒီမဲနဲ့ပတ်သက်ပြီးတော့ဘယ်လိုပြေးကြမလဲဟာအဲဒါဟာကိုချိန်တယ်ချိန်ပြီးပေါ့နော်သူတို့တွေအပေါ်မှာမိကုံဆွေးနွေးနေကြတာလေမြင်ရခြင်းအပြင်ဒီစီကောက်ပွဲပေါ်မှာစိတ်ဝင်စားမှုဒီလူထုကြီးအားတက်ပြီးတော့ရှိတယ်ဆိုတော့မြင်ရခင်ဗျဟုတ်ကဲ့ပါ
အခုရွေးကောက်ပွဲမှာအမ်းမျိုးနယ်မဲဆန္ဒနယ်ကနေပါဝင်ရှင်ပြန်မဲ့ရခိုင်လူသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကတော့သူ့ပါတီအနေနဲ့အမ်းမျိုးနယ်အတွင်းကမဲဆွယ်စည်းရုံးမှုတွေကိုတခြားပါတီတွေထက်အချိန်အများကြီးစောပြီးတော့စတင်လုပ်ဆောင်ခဲ့တယ်လို့လူ့ရဲထောက်ခံမှုအများပြားရထားတယ်လို့လည်းပြောပါရစေ။
ကျွန်တော်တို့ဒီအမ်းကိုရခိုင်လူသားပါတီဒီရခိုင်တို့ရဲ့မျိုးရည်စစ်မှတ်တယ်။အဲဒီလိုပဲအမ်းကိုကျွန်တော်တို့နိုင်ဖို့အတွက်တတရားတို့ဖြစ်တယ်။ကျွန်တော်တို့နိုင်ငံရေးကိုညှင့်မယ်လူထုပြည်အောင်လုပ်မယ်ဆိုရယ်တော့စနစ်တကျကျွန်တော်တို့ချင်းကပ်ပြီးဒီဆောက်ပါတယ်။ဒါကြောင့်လည်းပဲကျွန်တော်တို့ပါတီရဲ့အကြီးဆုံးကိုလိုလိုချင်ချစ်တဲ့ဒီခန္ဓာသားမီဥက္ကဋ္ဌကိုဒီအမှုမှာပြင်ပြီးမှကျွန်တော်တို့ရဲ့ဒုသာညာကိုညှင့်လာဖို့ပြ။နော်အဲ့တော့ဒီအားရဲ့ကြံပွဲကိုကျွန်တော်တို့ဒီအလေးနဲ့ထားရင်အောင်မြင်ရမယ်ဆိုရယ်ရည်မှန်းချက်ထားရင်ဒါဆိုရင်2020မှာကျွန်တော်တို့ပါတီရဲ့ရည်မှန်းချက်ကိုကောင်းဖို့ပို့ဖို့အဲ့တော့2020မှာမှန်းထားတယ်ဆိုရင်ဒီခေါင်းကြီးကရခိုင်ပြည်နယ်ကတာဖို့ပြပြည်သူ့ဘက်ကတယောက်အမျိုးသားလူတို့ကဆယ်ယောက်အလုံး29ယောက်ကိုရအောင်ဒီနေ့ဘက်တို့မှာအမ34နေရာနဲ့ရှင်းရဝန်ကြီးတခုရှိတယ်အဲ့ဒီ35နေရာလုံးကိုဒီခေါင်းသားပါတီရအောင်ဒီလိုပဲကျွန်တော်တို့ယူဖို့အတွက်ဒီအားရွေးကောက်ဝေးဟာအမတန်အရေးကြီးတဲ့ကြိုတင်ပြင်ဆင်မှု၄နှစ်ပြအမျိုးသားရင်းလှိုင်းကိုတရားလူလူရဲ့ပူပေါင်းဆောင်ရွက်မှုက2020ရောက်ကိုရအောင်ဆိုရဲနိုင်ငံရေးအခြေခံရေးမှန်းချက်ရှိတယ်။ဒါကြောင့်ဖြစ်နေတဲ့ပြင်ဆင်နေပါလေ
။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့လည်းအမ်းမြူမဲဆန္ဒနယ်မှာအနိုင်ရဖို့အင်အားခိုင်မာတုံးပြီးအကြိမ်နဲ့မဲဆွယ်စည်းရုံးနေတာပါ။လက်ရှိနေထားမှာတော့နိုင်ငံရေးပါတီကြီးတွေအားလုံးကအင်အားအကြီးအကျယ်စိုက်ထုတ်မဲဆွယ်နေကြပြီးလူလူတွေကြားမှာလည်းပါတီတစ်ခုတည်းကိုပဲအားသာနေတဲ့ပုံမျိုးမတွေ့ရတာကြောင့်ဘယ်ပါတီအနိုင်ရနိုင်လဲဆိုတာကိုပြက်ပြက်သားသားခံမှန်းဖို့ခက်တဲ့နေရာတစ်ခုဖြစ်တယ်လို့ကိုစီရကျော်ကပြောပါရစေ။
အဲဒီဒီနေ့မှာတော့ပြောလို့တော့မရပါဘူးမင်း2015ရဲ့ရက်ကိုရှိနေဆိုရင်မဲဆန္ဒနယ်ကခုရှိရဲ့ခင်ဗျအမ်းမှာမဲဆန္ဒနယ်အမှတ်ညက်ဖက်ချမ်းပေါ့အောက်ဖက်ချမ်းဒီ2015မှာ ANP ကအားကောင်းစွာနဲ့နိုင်ခဲ့တာရှိပါတယ်ခင်ဗျအဲ့တော့အဲ့လိုမျိုးရှိရဲ့အဲ့ဒီလက္ခဏာကြီးကြီးအားဖြင့်ဒီအောက်ဖက်အချမ်းနေမှာမဲဆန္ဒနယ်အမှတ်ညက်ဖက်ချမ်းမှာဒီရခိုင်မျိုးသားပါတီဘက်ကထောက်ခံတဲ့အပေါ်များတယ်ခင်ဗျဒီအထက်ထက်ပိုင်းဖြစ်တဲ့အမှတ်ညက်မဲဆန္ဒနယ်ပဲအပိုင်းပေါ့နော်စင်တာရင်သားနေတဲ့အချမ်းနေเออไอ้บ่เนาะปู่พี่ว่ามาดีจี้หวาจี้เป็ดมาเลยดูนี่เนี่ยไอ้แต่ชั้นมาจ้ะรอดีเอ NLD โหท่องกันเนี่ยหาမျိုးที่ชื่อชั้นขันอยู่ท่องกันเนี่ยหาမျိုးที่ชื่อตุ้ยอ่ะครับ
เนี่ย NLD อสูยะละแท้ปฐมสงฆ์จริงจิ้นป่ามาဖြစ်แก่ดีจ้าเป็ดยุ้ยกอกป่วยหา NLD อสูยะด้วยแล้วสัตตมุทุกข์ဖြစ်ไปตะนิดาอสูยะตะตั้งกาลอจุနိုင်ငံရေးစီးပွားရေးလူခွင့်ရေးနဲ့ရေးရည်တည်ဆောက်မှုအပိုင်းတွေမှာ NLD အစိုးရအနေနဲ့အများမျှော်မှန်းသလောက်ထိရောက်ရောက်တိုးတက်လာအောင်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတဲ့ဝေဖန်မှုတွေကလည်းရှိနေတာပါရှင်။